အင်ဒိုနီးရှားနိုင်ငံအာချေကန်ချီနာမှာကယ်တင်ခဲ့တဲ့လှေစီးပြေးရိုဟင်ဂျာဒုက္ခသည်300နီးပါးဟာပင်လယ်ထဲမှာလာပေါင်း9လနီးပါးကြာခဲ့ပြီးမျောလင့်ချက်ကင်းမဲ့တဲ့အခြေအနေနဲ့ကြုံခဲ့ကြသလိုလူအယောက်30ကျော်လောက်သေဆုံးခဲ့တယ်လို့ခန့်မှန်းကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအာရှပစိဖိတ်ဆိုင်ရာညွှန်ကြားမှုအန်ဒရီကာရက်ဝတ်တီကအင်္ဂါနေ့ကပြောကြားခဲ့ပါတယ်စက်တင်ဘာလ9ရက်တနင်္လာနေ့အစောပိုင်းအာချေပြည်နယ်ယူဂျုံဘလန်ကန်ချေကိုဆက်လီတစည်းနဲ့ရောက်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေတွေ့ရှိခဲ့တာပါ။လှေစီးဒုက္ခသည်အများပြားဟာဆေးဝါးကုသမှုလိုအပ်နေတယ်လို့လည်းအန်ဒရီကာရက်ဝတ်တီကပြောပါရယ်။သူတို့အားလုံးကိုအင်ဒိုနီးရှားနိုင်ငံရဲ့ကျန်းမာရေးစံချိန်ဆန့်ညွှန်းနေတဲ့အညီကိုဗစ် -19 စစ်ဆေးဖို့အင်္ဂါနေ့နေ့လယ်ပိုင်းကလေးကဒေသခံအာဏာပိုင်တွေစတင်ဆောင်ရွက်နေပြီဖြစ်တယ်လို့လောက်ဆမာဝီမျိုးတော်ဝန်ကောင်စီရဲ့ကျန်းမာရေးဌာနအကြီးအကဲဖြစ်ရိုဟင်ဂျာဒုက္ခသည်တွေအရေးတာဝန်ယူဆောင်ရွက်နေသူမာဇူကီက VOA ကိုခုလိုပြောပါတယ်
ဒန်မရိကာဆိုရင်းညမလိုက်လာကူက
လောက်ဆမာဝီကျန်းမာရေးဌာနဝန်ထမ်းတွေအနေနဲ့ဒီနေ့နေ့လယ်ပိုင်းမှာပဲဒုက္ခသည်တွေကိုကိုဗစ် -19 စစ်ဆေးဖို့မြန်မြန်ဆန်ဆန်စတင်လှုပ်ဆောင်နေပါတယ်စစ်တပ်အရာရှိတွေရဲ့ပြောပြချက်အရရာနေချီတဲ့ဒုက္ခသည်တွေထဲမှာအပြင်းထန်ဖျားနာပြီးအသက်ရှူကျက်နေတဲ့လူနာတယောက်ပဲရှိပါတယ်အဲ့ဒီသူကိုတော့ဆေးရုံကိုချက်ချင်းပို့ထားပါတယ်ကျန်တဲ့သူတွေအားလုံးကတော့ကျန်းမာရေးကောင်းတဲ့အနေအထားမှာရှိပါတယ်လို့မာဇူကီကပြောသွားတာပါရိုဟင်ဂျာဒုက္ခသည်300နီးပါးအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဝါးနဲ့အခြားလိုအပ်ချက်တွေအတွက် UNHCR ဘက်ကလည်းအာချေးပြည်နယ်အာဏာပိုင်တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့အန်ဒရီကာရက်ဝတ်တီကပြောပါရယ်အခုနောက်ဆုံးလှေစီးပြေးရိုဟင်ဂျာဒုက္ခသည်300နီးပါးအာချေးကမ်းခြေဘက်ကိုဘလို့ရောက်လာတယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးလို့မရသေးကြောင်းလောက်ဆမာဝီမြို့တော်ဝန်ကောင်စီပြောခွင့်ရမာဇူကီက VOA ကိုပြောပါရယ်ရှင်